ဟုတ်ကဲ့ဥတည်လိုင်းဝင်ခင်ဗျာရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကြောက်နေမော်ရွာမှာပေါ့လေအခုကမန်တိုင်းသားတွေကမှတချို့အစ္စလမ်ဘာသာဝင်ကိုးကွယ်တဲ့သူတွေကိုလည်းနိုင်ငံသားစီစီကပ်ပြားတွေထုတ်ပေးနေတယ်ဆိုပြီးတော့နိုင်ငံတော်တိုင်းပြည်ငယ်ပုဂ္ဂိုလ်စီကိုအကြောင်းကြားတင်ပြထားတဲ့စာကိုတို့တွေ့ရပါတယ်အဲ့ဒါဘယ်လိုကြောင့်များပါလဲဗျာ
အခုအနေနဲ့မှာကျွန်တော်တို့ကသိရတာကဒီကြောင်းနေပေါ်မှာဒီကမန်လူမျိုးအမိနဲ့သက်ဆိုင်ရာဒီနေပြည်တော်လာဝကနေပြည်တော်မှာကြောင်းနေပေါ်မှာနိုင်ငံတော်စီစီက3,360ထုတ်ပေးတယ်လို့ကျွန်တော်တို့ကသိရပါတယ်ကမန်လူမျိုးရှိတာကမှ250ပဲရှိတယ်ဒီ3,360ဟာကမန်လူမျိုးမဟုတ်ပဲနဲ့ထုတ်ပေးထားတာဖြစ်တဲ့အတွက်အဲကျွန်တော်တို့ကဒါနိုင်ငံတော်သမ္မတအပါဝင်သက်ဆိုင်ရာဒီဒေါက်ဆန်းစုကြည်ရောအဲသက်ဆိုင်ရာလွှတ်တော်အသီးစီရောဒီရခိုင်ပြည်နယ်လွှတ်တော်ရောသက်ဆိုင်ရာဝန်ကြီးဌာနရောအကုန်လုံးဒီနေ့ပဲစာဖို့ပြန်လည်စီစစ်ပေးဖို့အတွက်ကျွန်တော်တို့ကဒါတင်ပြတောက်ဆိုထားတာရှိပါတယ
်သူတို့အနေနဲ့ဘလို့ပုံစံမျိုးဖြစ်လို့ဒီလိုမျိုးထုတ်ပေးတာတို့ယူဆတယ်လေဗျဒီနိုင်ငံသားစစ်စီကပြားတွေဘလို့ပုံစံမျိုးနဲ့ထုတ်ပေးတ
ာဟုတ်ကဲ့အဓိကတော့ဗျာသူတို့နိုင်ငံသားဖြစ်တာကိုကျွန်တော်တို့ကကန့်ကွက်တာမဟုတ်ပါဘူးသူတို့တွေလည်းပဲဒါခေတ်ကာလရပြောမယ်ဆိုတော်တော်လေးဟိုနှစ်ပေါင်းကြာခဲ့ပြီပေါ့ဗျာကျွန်တော်တို့ဘိုးဘွားဘီပင်တွေလက်ထက်ကလေးဆိုနှစ်ပေါင်းတော့မှ100-200လောက်ရှိပြီလို့ကျွန်တော်သိရတယ်အဲဆိုတော့ကသူတို့နဲ့ကျွန်တော်နဲ့ကဟိုဘာသာတူတယ်ဗျတော်တော်လေးဒီရင်းချင်းမှုပေါ့နော်ဘာသာစကားလူမျိုးအဲနောက်ဒလေတို့ထုံးစံတို့ဒါတွေကကြတော့ကြွားတယ်ဗျဒီဆိုရလက်ထက်မှာဒီလဝကဝန်ထမ်းတွေကဒီအချင်းပြက်ချက်စားပြီးတော့မှကမန်မဟုတ်တဲ့လူတွေကိုကမန်လူမျိုးပါဆိုပြီးတော့မှနိုင်ငံသားစီစီကတ်တွေထုတ်ပေးတယ်ဗျတစ်ဖက်ကကျွန်တော်တို့ကရခိုင်မျိုးနွယ်စုဖြစ်တဲ့အခါမှာရခိုင်လူမျိုးတွေကလည်းပဲကျွန်တော်တို့တွေနဲ့နှစ်ပေါင်းပြည်စည်တာတူနေလာခဲ့ကြပေမဲ့သူတို့နဲ့ကျွန်တော်နဲ့ကဒီပြီးခဲ့တဲ့ဆေးဆိုးကမတိုင်ခင်လောက်ဒီဘာမှပြဿနာမရှိဘူးချစ်ချစ်ကြင်ကြင်ညီကိုလိုပဲနေကြထိုင်ကြတာပေါ့ဗျာဘာသာမတူတာတခုကလွဲပြီးတော့မှအဲ့ဒီအပေါ်မှာဒီ2012ခုနှစ်ဒီရခိုင်ပြည်နယ်ဒေသတွင်းပြဿနာမှာကျွန်တော်တို့ကမန်ဒီယာဒီကနေ့ဒီဒုက္ခတွေဘဝနဲ့ပဲနေရသေးတယ်ဒီတန်တရားကြောင့်ပေါ့နော်ဒီတန်တရားကြောင့်ပဲဒါရခိုင်ကနေပြီးတော့မှကျွန်တော်တို့ကမန်ရင်ကိုမိရှို့တယ်ဆိုတော့အခုတခါဒီ NLD အစိုးရလက်ထက်မှာတခါအခုတခါဒီကြောင်းနေမော်ဆိုတာလည်းပဲရခိုင်ပြည်နယ်ပြဿနာစက်တင်မွေးဖွားရနေရဖြစ်နေကျွန်တော်တို့ကမန်မဟုတ်တဲ့လူတွေကိုကမန်ပါလို့ထုတ်ပေးလိုက်တဲ့အပေါ်မှာမထပ်ပြီးတော့မှဒုက္ခရောက်လာမလားပေါ့နော်အဲအဲ့ဒါကြောင့်ဒီကနေ့ကျွန်တော်တို့ကတော့ဒါကိုတင်ပြပြီးတော့မှတိုင်တန်းလိုက်တာပါ
အဲဘယ်ချိန်ကစပြီးတော့အဲ့ဒီနိုင်ငံသားစစ်ဆေးကပြရေသူတို့ထုတ်ပေးနေကြတာလဲဗျအ
ဲပြီးခဲ့တဲ့2019ဒီဒီဇင်ဘာလကနေပြီးတော့မှအခုဒီကျွန်တော်တို့ဩဂုတ်လအထိပေါ့ဗျာသူတို့ကရခိုင်လည်းမသိအောင်ကမန်နေလည်းမသိအောင်နည်းနည်းစီအဲ့လိုလှုပ်သွားတာဗျကျွန်တော်တို့တိုင်းရင်းသားတွေကတော့အဲ့ဒီမှာတော့ရကြပါတယ်ဒါပေမဲ့ဒီကမန်မဟုတ်တဲ့လူတွေကအဲ့မှာ3,306အခုထုတ်ပေးလိုက်တယ်ဆိုပြီးတော့မှသိရပါတယ်သိရတယ်ဆိုတာလဲဒါရခိုင်ပြည်နယ်ရမ်းမြင့်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသားမောင်ဦးရဲ့ဟိုကျွန်တော်တို့ဆက်သွယ်ချက်အရကျွန်တော်တို့အတည်ပြုပြီးတော့မှတင်ပြတာဖြစ်ပါ
ဒီရမ်းမြေမြို့မှာနေထိုင်တဲ့ကမန်တိုင်းသားလူစုစုပေါင်းဆိုရင
်အခုကမြို့မှာကအစကဒီရခိုင်ပြည်နယ်ပြဿနာဖြစ်ပြီးတဲ့နောက်ပိုင်းပေါ့ဗျာ2012ခုနှစ်မှာပြန်လည်တူထောင်ရေးမလုပ်ရသေးတဲ့အချိန်မှာအဲ့ဒီကမန်တိုင်းသားစစ်စစ်တွေကဦးရန်ကုန်မှာပဲနေကြတယ်ဗျာလူဦးရေအပြင်တော့900ကျော်ကျော်လောက်ရှိတယ်ဒါပေမဲ့အခုရမ်းမြေမြို့မှာတကယ်အခုကမန်တိုင်းသားအနေနဲ့ဝန်ထမ်းပေါ့ဗျာသက်ဆိုင်ရာဒီတောင်းဆရာမတို့ဘာလို့ညာတို့အဲ့လောက်ကလူသူတို့မိသားစုနဲ့ဆိုရင်တော့ဆယ်ယောက်ဆယ်ငါးယောက်လောက်ပဲရှိတော့တယ်မြို့ပေါ်မှာကျောင်းနေပေါ်မှာတော့ကမန်လူမျိုးအနေနဲ့က250လောက်ပဲရှိ
ဟုတ်တယ်လားဝင်းခုလိုပြကြပြတာကျေးဇူးပါဗျာ
အာကျေးဇူးတင်ပါတယ်ကို